မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းတွေကဆက်ယုံအလုပ်ယုံတွေမှာကိုဗစ်ရောဂါပိုးကူးစက်သူတွေတိုးလာနေတာကြောင့်သတိထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါရန်ကုန်တိုင်းတွေကဆက်ယုံအလုပ်ယုံတရာကြောင့်မှာအလုပ်သမားတွေကိုဗစ်ရောဂါပိုးကူးစက်မှုတွေကြုံနေရပြီးတော့အများဆုံးအဖြစ်လှိုင်သာယာမြို့နယ်ကဆက်ယုံ80ကျော်ပါဝင်တယ်လို့အလုပ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်အလုပ်သမားတွေကြားကူးစက်မှုတွေတိုးလာရတာဟာကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာမှုအားနည်းချက်ကြောင့်ဖြစ်တယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာကုန်ထုတ်နဲ့စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ်ဗဟိုကော်မတီအဖွဲ့ဝင်မတ်တင်စာထက်ကပြောပါရယ
်ကျန်းမာရေးကိုင်လိုင်းနဲ့ကိုက်ညီမှုရှိတဲ့စက်ရုံတွေကတော်တော်ရာခိုင်နှုန်းရဆိုလို့ရှိရင်ကျွန်တော်80ရာခိုင်နှုန်းတော့ကိုက်ညီမှုမရှိဘူးတချို့စက်ရုံတွေဆိုလို့ရှိရင်လည်းဒီလိုမျိုးဟိုတနေ့ကို2ယောက်3ယောက်တယောက်နှစ်ယောက်အဲ့လိုမျိုးပုံမှန်တွေ့ရတယ်ပေါ့နော်တွေ့ရတဲ့အနေအထားမျိုးမှာနောက်တစ်ချက်ကကျွန်တော်တို့ထိဆက်လူနာတွေကိုဒီကိုကိုတိုင်းပေါ့စ်တွေ့တဲ့အလုပ်သမားကဒီလူတွေဒီကျမနဲ့ထိဆက်ထားပါတယ်ဆိုတဲ့ဟာမျိုးပုံမှန်လေးမပြောရဲတဲ့ပြဿနာတွေကျမတို့ရင်ဆိုင်ရတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအလုပ်သမားတွေကသူပြောလိုက်ရင်မကြိုက်မှဆိုလို့ရဆိုတဲ့ဟာစိုးရိမ်မှုတွေနဲ့ကျမတို့စက်ုံထဲမှာလုပ်ငန်းကွင်တွေမှာလက်ရှိအလုပ်လုပ်နေတာတွေကိုကျမတို့တွေ့ရတယ်အဲ့အပြင်ကိုကျမတို့နောက်ထပ်ဒီအလုပ်ရှင်တွေအနေနဲ့ကလည်းဒီအလုပ်သမားနဲ့အမှန်တကယ်လိုင်းကြည့်ချက်သူတွေနဲ့ထိဆက်ထားသူလူဦးရေတွေဖြစ်နေတယ်ဆိုတာမျိုးကိုလည်းစနစ်တကျကောက်ယူထားခြင်းမရှိတဲ့အတွက်ကြောင့်ဒီ positive ဒီ positive လူနာတွေဟိုတစ်ဆင့်ပြီးတစ်ဆင့်ပေါ့နော်ထပ်ပွားလာတာတွေကျမတို့တွေ့နေရတာရှိပါတယ်ရှင်ဟုတ်ကဲ့
ဆက်ယုံတွေမှာအကျိုးအပိုးလုပ်တဲ့ကားတွေမှာလည်းလမ်းညွန်ချက်တွေနဲ့အညီလိုက်နာမှုအားနည်းတာတွေရှိသလိုလုပ်ငန်းခွင်မှာလည်းတတ်မှတ်ထားတဲ့အကွာအဝေးအတိုင်းလှုပ်လှုပ်ဖို့အခက်အခဲတွေရှိတဲ့အတွက်ရောဂါပိုးကူးစက်မှုအန္တရာယ်ကြုံနေရတာလို့လည်းပြောပါရယ်။ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရလည်းဖြစ်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကတော့ကျန်းမာရေးအတွက်တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုတယ်လို့သတိပေးပါရယ်။ဆက်ယုံ
ရောအလူဆုံးလူဝေးများစုနေရာဖြစ်တယ်အခုကကျတော့တောင်းနဲ့တယောက်ကလည်း6ပေ6ဖို့အတွက်သူတို့တွေကို6ပေ6မှာပုံမှန်ပြထားတယ်သူတို့ရဲ့ checklist တွေနဲ့ပေါ့နော်ဒါ A sin grade area မှာပုံမှန်ပြထားတာဖြစ်ပါတယ်ဒီကားတို့ A sin နဲ့ guide တွေပုံမှန်ပြလိုက်တဲ့နောက်ပိုင်းမှာဆိုလို့ရှိရင်ထပ်ပြီးတော့သူတို့နောက်ကနေပြီးတော့သူတို့ပြန် check လုပ်တဲ့ဒီ submit ဒါကလည်းရှိနေမှာဖြစ်ပါတယ်အခုလက်ရှိလဲတော့ဟိုဒီစေယုံလို့ပေါ့နော်ဒီစက်ယုံလေးဘောပြန်ပြီးတော့ဒီစီကလိုက်နာမှုရှိမရှိညာမျိုးစစ်ဆေးတဲ့ဟာမျိုးတွေလည်းလက်ရှိလည်းဆောင်ရွက်နေပါတယ်ပြောချင်တာကတော့တစ်ချက်တည်းတချို့တစ်ချက်နှစ်ချက်သုံးချက်စသဖြင့်ဒီလိုမျိုးတွေမလိုက်လာဘူးလွဲချော်နေတဲ့အခါမျိုးဆိုလို့ရှိရင်ယောဂပေါ်ကူးစက်နိုင်တ
ယ်အလုပ်ရှင်တွေအနေနဲ့ကိုပူချိန်မြင့်တဲ့အလုပ်သမားတွေယောဂလက္ခဏာရှိသူတွေနဲ့ပိုးတွေ့သူနဲ့ထိတွေ့မှုရှိခဲ့တဲ့သူတွေကိုလောက်ခလာစာမဖြတ်တောက်ပဲခွင့်ပေးပြီးအလုပ်ကိုမလာဖို့ဆောင်ရွက်ပေးရမှာဖြစ်သလိုယောဂကူးစက်မှုကိုတားဆီးနိုင်ဖို့ဆိုရင်အလုပ်ရှင်အလုပ်သမားပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့လည်းပြောပါတယ်လူမှုဖူလုံရေးအဖွဲ့ရဲ့အမျိုးသားအဆင့်အလုပ်သမားကိုယ်စားလှယ်အဖြစ်လဲတာဝန်ယူထားတဲ့မတ်တင်စာထက်ကစက်ရုံတွေမှာကိုဗစ်ရောဂါကူးစက်ခံရတဲ့အလုပ်သမားတွေနဲ့ပိုးတွေ့လူနာနဲ့ထိတွေ့ခဲ့တဲ့အလုပ်သမားတွေအလုံမစင်းနိုင်တဲ့ကာလအတွင်းမှာစက်ရုံကလောက်ခလာစာဖြတ်တောက်တာလူမှုဖူလုံကြီးခန်းစားခွင့်40ရာခိုင်နှုန်းအပြည့်အဝမရတာတွေလည်းရှိနေတယ်လို့လည်းပြောပါရယ
်အလုပ်သမားတွေကဘာတွေကျမတို့စီကိုလာပြီးတော့သတင်းချက်လက်တွေတိုင်ကြားကြလဲဆိုတော့သူတို့ positive တွေ့တယ်ပေါ်စစ်တွေ့တဲ့အလုပ်သမားနဲ့ထိဆက်တဲ့လော့ဒောင်းမိတဲ့အလုပ်သမားတွေကိုခွင့်မပေးဘူး။ကားစာတွေဖြတ်တယ်၊ဖြတ်တောက်ခံရတယ်။သူတို့တွေကိုဘလို့ဟိုလားစာရအောင်ဘလို့ဆောင်ရွက်လို့ရတယ်လဲဆိုတဲ့မေးခွန်းမျိုးတွေကျမတို့အခုချိန်ထိအချိန်နဲ့တည်းရင်းကြီးသုံးဟိုဆောင်ရွက်ပေးနေရတာရှိရပေါ့နော်။နောက်တစ်ခုကဒီလူမှုဖူလုံရေးကပေးတဲ့ဂျာဂိုင်နှုံးတော်မှာအလုပ်သမားအပြေးဝမရတဲ့ကိစ္စမျိုးတွေအထိပါကျမတို့ကြုံတွေ့နေရတာရှိရထောက်ပံ့မှုနေနေတာတာပေါ့နော်။အပြေးဝမရတဲ့ဆက်ယုံကအများကြီးရှိတယ်။အများဆုံးအဖြစ်ကျမစီကိုတိုင်စာတိုင်လာတဲ့ဆက်ယုံလေးဆိုလို့ရှိရင်ချွေပြည်သားမျိုးနဲ့ဝါတရားစမှုဆောင်လို့ချွေပြည်သားမျိုးနယ်ဘက်ကအများဆုံးဟိုတိုင်ကြတာတွေတွေ့ရပါတယ်ရှင်ဟုတ်ကဲ့
။လှိုင်သာယာမျိုးနယ်မှာကိုဗစ်ရောဂါပိုးတွေ့လူနာက3000ခွဲကျော်ရှိပြီးအများစုကဆက်ယုံအလုပ်သမားတွေဖြစ်ကြပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ်ရောဂါဓာတ်ခွဲအတည်ပြုလူနာအရေအတွက်က8000နီးပါးရှိနေပြီးသေဆုံးသူက2000နီးပါးရှိနေပါတယ်။ကဲယောဂကူးစက်မှုတွေကိုကာကွယ်ထိန်းချုပ်ဖို့ကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်နေရာအချို့မှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားပေမဲ့စက်ရုံအလုပ်ရုံတွေကိုတော့ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့အညီလောက်ကင်ခွင့်ပြုထားတာဖြစ်ပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။